အမေရိကန်နိုင်ငံသားရေးဝန်ကြီးမာကိုရူဘီယိုကဒီကနေ့မှပဲဆော်ရီအာရေဗျနိုင်ငံဂျေဒက်မြို့ကိုရောက်သွားပြီးတော့သမ္မတဒေါ်နယ်ထရန့်ဖိအားပေးတိုက်တွန်းနေတဲ့ရုရှားယူကရိန်းစစ်ပွဲအဆုံးသတ်ရေးဆွေးနွေးပွဲကိုတက်ရောက်ပါလိမ့်မယ်။နိုင်ငံသားရေးဝန်ကြီးရူဘီယိုနဲ့အတူအမေရိကန်မျိုးသားလုံခြုံရေးအကြံပေးမိုက်ခ်ဝေါ့စ်လည်းလိုက်ပါသွားပြီးတော့ယူကရိန်းအရာရှိတွေနဲ့မနေ့ချင်မှဆွေးနွေးပါလိမ့်မယ်။ယူကရိန်းဘက်ကကိုယ်စားလှယ်အဖွဲ့ကိုယူကရိန်းသမ္မတဗလာဒီမီယာဇလန်စကီရဲ့ဝန်ထမ်းကြီးအရာရှိချုပ်ကဦးဆောင်တက်ရောက်ပါလိမ့်မယ်။ဝန်ကြီးရူဘီယိုဟာဆော်ရီအင်ရှိဇန်မင်းသားမိုဟာမက်ဘင်ဆယ်မန်နဲ့တွေ့ဆုံပြီးတော့ဒေတာရင်းတူညီတဲ့အကျိုးစီးပွားတွေပို့ပြီးတော့ပူးတွဲအကောင့်ထည့်ဖော်ဖို့နဲ့အမေရိကန်ဆော်ရီအာရေဗျာဆက်ဆံရေးတိုးမြင့်မှုဆွေးနွေးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရကပြောဆိုထားပါတယ်။မနေ့ကမှကျင်းပမယ့်ဆွေးနွေးပွဲဟာငြိမ်းချမ်းရေးသဘောတူညီချက်အတွက်မူပေါင်းတွေချမှတ်ဖို့နဲ့အပြည့်အခက်ရက်စဲရေးအစပြုလှုပ်ဆောင်နိုင်မှုအတွက်ရည်ရွယ်တဲ့ဆွေးနွေးပွဲဖြစ်တယ်ဆိုပြီးအမေရိကန်အရာရှိတွေကပြောဆိုထားပါတယ်။ယူကရိန်းသမ္မတဇလန်စကီကိုယ်တိုင်လည်းဒီကနေ့ဆော်ရီအာရေဗျာနိုင်ငံကိုလာရောက်ပြီးတော့ sorry အင်ရှိဇန်မင်းသားနဲ့တွေ့ဆုံမှုရှိပါတယ်မနေ့ပြန်ကျင်းပမယ့်ဆွေးနွေးပွဲကိုတော့သမ္မတဇလန်စကီတက်ရောက်ဖို့မသိကြပါဘူးရှင်